အာမေးနီးယားနိုင်ငံအခြေစိုက်အော်ရိုရာလူသားချင်းစာနာမှုဆိုင်ရာဥဆောင်ဥယျာဉ်ပြုတဲ့အဖွဲ့အစည်းရဲ့2018ခုနှစ်အတွက်လူသားချင်းစာနာမှုစုကိုဖိနှိပ်ခံရတဲ့တိတ်နေချီတဲ့မွတ်စလင်တွေရဲ့အရေးတရားရေးလမ်းကြောင်းကနေခိုင်ခိုင်မာမာဆောင်ရွက်ခဲ့တဲ့မြန်မာနိုင်ငံကရှေ့နေဦးကျော်လှအောင်ကိုချီးမြှင့်လိုက်ပါတယ်။ဇွန်လ17ရက်နေ့ကယရီဗန်မြို့မှာစုလက်ခံရယူခဲ့တဲ့ဦးကျော်လှအောင်ကိုဆက်သွယ်မေးမြန်းထားပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
I wanted to invite to the stage the 2018 Aurora Prize laureate Mr. Cho Laon
who Aurora ဆုကိုဒီနှစ်အတွက်ဦးကျော်လှအောင်ရရှိကြောင်းအခမ်းအနားမှုကပြောသွားတာပါရင်းရင်တန်းနဲ့လူမျိုးရုံးတက်ဖြတ်မှုဒဏ်တွေကိုခံစားခဲ့ရတဲ့အာမေးနီးယန်းတွေကိုအောက်မေ့တဲ့ထိတ်မှန်နဲ့ပေးတဲ့ဒီဆုကို2016ခုနှစ်ကမှယရဗန်မှာစတင်ချိန်မြင့်ခဲ့တာဖြစ်ပြီးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေသူတွေကိုရွေးချယ်ချိန်မြင့်တာပါအခုလိုမမျှော်လင့်ပဲဆုရခဲ့တဲ့အတွက်တိတ်ကိုဝမ်းသာကြောင်းဦးကျော်လှအောင်ကပြောပါတယ
်အဲအရင်ပြောတာပေါ့ဦးကဘသူမှအတိမမပြုခဲ့ဘူးဘသူစီကလေးဦးမမျှော်လင့်ခဲ့ဘူးဒါမှဒီကိစ္စမှာဘသူကဦးဒီလောက်လုံးနေတဲ့ဆိုတာကိုတင်လည်းမသိဘူးသူတို့ကဦးကိုဒီမှာဝင်လာဆိုပြီးတော့မေးတယ်နိုင်ငံပေါင်း159နိုင်ငံကလူပေါင်း950ထက်ကရွေးပြီးတော့ဦးတို့သုံးယောက်တယောက်ကအိန္ဒိယကဆွနတီဆိုတာအဒီမင်ကလေးနောက်မက္ဆီကိုကဒီဖာသာတယောက်မြန်မာနိုင်ငံကဦးတယောက်ပဲရွေးပြီးတော့အဒီသုံးယောက်ထက်ကတခါရကတင်ရွေးတဲ့အခါဦးရရှိသွားတာပေါ့အရရတ်မောင်တင်ငိုမြတ်တဲ့အဒီတောင်ချေမှာသူတို့မိုးလင်းအယုံမှာအဲ့ဒါကအော်ရိုရာဆိုတော့အဲ့ဒါမိုးလင်းအယုံမှာနတ်သမီးတွေကိုသူတို့ဖိတ်တဲ့သဘောနဲ့အဲ့ဒီမှာပွေတဲ့လုပ်ပြီးတော့အဲ့ဒီမှာပြေးတာပါ
ရွင်ဂျာရှိနေဥကျော်လှအောင်ဟာရခိုင်ပြည်နယ်စစ်တွေမျိုးတက်ခဲပြင်ခြေရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုမရှိရဲနဲ့ဒီမိုကရေစီရေးလူမှုရေးကိစ္စတွေမှာပါဝင်လှုပ်ရှားခဲ့တယ်လို့ဒန်းတူပညာသင်ကြားခွင့်နဲ့လူခွင့်ရေးတွေမှာနှိမ့်ယုတ်ဆောင်ရွက်ခဲ့တာအတွက်အခုလိုစုချင်းမြင်ခံရတာပါ
။ဦးကလူမှုရေးကိစ္စတွေလုပ်ခဲ့တဲ့အရင်တောင်ထဲမှာလည်းလုပ်ခဲ့တယ်။အဲဒါတွေနဲ့ဒီဦးတို့ရွာကိုဖျက်ဆီးပလိုက်ပြီးတော့ဦးတို့ဒုက္ခသည်ဖြစ်တဲ့အခါသက်ကြပြီးမှအဲ့ဒီမှာလေဦးကကလေးတွေကိုပညာသင်ဖို့အတွက်ကျောင်းတွေဖွင့်ပေးခဲ့တယ်အခုလေကျောင်းမှာဆရာတွေခန့်ဖို့ကိစ္စတွေကျောင်းသားတွေကိုမိဖတွေကကျောင်းပို့ဖို့ကိစ္စတွေအဲ့ဒီကိစ္စတွေကိုဆောင်ရွက်လျက်ရှိတယ်အဲ့ဒါကြောင့်သူတို့ကအဲ့ဒါတွေကိုစုံစမ်းပြီးမှဒီစုအတွက်စီရင်မှထည့်ပေးတာစိတ်ထမအရင်ပြောတယ်ဘာလို့ဆိုတော့ဦးကအတိမတ်ပြုတ်တဲ့ဘသူမှမရှိခဲ့ဘူးဦးကလုံးလာတာကတော်တော်ကြာပြီထောင်ထဲမှာလေးကိုထောင်ကြတွေကိုအများကြီးပြင်ခဲ့တယ်
အော်ရိုရာဆုရှင်အနေနဲ့ဒေါ်လာတသိန်းလက်ခံရရှိမှာဖြစ်ပြီးသူကိုယ်တိုင်ပြန်လည်ပေးလှူခွင့်ရှိတဲ့နောက်ထပ်ဒေါ်လာတသန်းကိုတော့မြန်မာနိုင်ငံအတွက်အမှန်တကယ်ကူညီနေတဲ့လူမှုရေးအဖွဲ့၃ဖွဲ့ကိုပေးရမယ်လို့ပြောပါတယ်
။ဒေါ်လာတသန်းကို MSF UK ကိုလေးသိန်း၊မာစီမလေးရှားကို၃သိန်းဒေါ်လာ၊နောက် ICMC ကို၃သိန်းဒေါ်လာတသန်းအဒီမှာခွေပေးပလိုက်တယ်။ဘာလို့ဆိုတော့သူတို့ကဒုက္ခတွေအတွက်အများကြီးလုံးနေတာကိုဦးမြင်တဲ့ MSF UK ကလေးကဘင်္ဂလားဒေ့ရှ်ထွက်ပြေးသွားတဲ့လူတွေကအများကြီးကူညီပေးနေတယ်ဒီမှာခလေးတွေပါတယ်ကိုအဲ့ဒါကြောင့်ဦးက MSF မှာလေးလူလာတဲ့အတွက် MSF ကဘလောက်ထားလို့လို့လဲဆိုတော့ဦးသိတယ်အဲ့ဒါကြောင့်သူတို့ကအဲ့လိုခွေးပေးတယ်မာစီမလေးရှားကလေးမလေးရှားမှာနဲ့ဟိုစစ်တွေမှာလေသူတို့မှာစေရင်ရှိတယ်အဲ့ဒီမှာလုံးနေတယ်နောက် ICMC ကလေးမလေးရှားမှာဒီ migrant လုပ်သွားတဲ့လူတွေကိုရခိုင်ပြည်နယ်ကနောက်အဲ့ဒီကိုကူညီနေတယ်သူတို့ရှင်းတို့ကရှင်းတို့အဲ့ဒီကျွန်တော်မွတ်စလင်တို့ကိုကူညီနေတာခါအဲ့ဒါတွေကိုယူပြီးတော့သူတို့ကို proposal တင်လိုက်တယ်သူတို့ကလည်းလက်ခံတယ်သူတို့ကအဲ့လိုခွေးပေးလိုက်တယ
်ဒီကူညီရေးအဖွဲ့တွေဟာရခိုင်ပြည်နယ်တွေကရင်ဂျာပါဝင်ဒုက္ခရောက်နေသူတွေကိုကူညီနေတာဖြစ်ပြီးမြန်မာအစိုးရကတော့ရင်ဂျာဆိုတဲ့အမည်ကိုအတိမတ်ပြုမထားပါဘူးဦးကျော်နှောင်းဟာနိုင်ငံမဲ့ဖြစ်နေကြတဲ့ရင်ဂျာတွေအတွက်အခြေခံလူခွင့်ရေးတွေရအောင်ဖိနှိပ်ခံတဲ့မွတ်စလင်တွေအရေးပညာသင်ကြားခွင့်ရတဲ့ကလေးငယ်တွေအရေးတရားရေးလမ်းကြောင်းကနေသူ့ရှေ့နေပညာနဲ့ကြိုးပမ်းခဲ့တာကြောင့်ဒီစုကိုချီးမြှင့်တာလို့ Aurora အဖွဲ့ရဲ့ Internet Website မှာဖော်ပြပါတယ်